in Burmese.
တော်ရရှင်ပေါ်မင်္ဂလာညနေခင်းဖြစ်ကြပါသည်ခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2018ခုနှစ်အောက်တိုဘာလ9ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ VOA အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ19.25 MHz ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်မတင်ကြီးထိုက်ပါရှင်။ဒီညနေပိုင်းသတင်းတွေကိုတော့ကုသညုံနဲ့အတူညင်ညာပေးမှာပါ။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ် Brett Kavanaugh ကိုအထက်လွှတ်တော်ကအတည်ပြုလိုက်ပြီးနောက်မှာပဲကျန်းသက်စာကျင်းဆိုပြီးစီးသွားပါပြီ။အမေရိကန်နိုင်ငံသားဝင်ကြီးပွန်ပီယိုကတော့မြောက်ကိုရီးယားနိုင်ငံကနေပြန်လာပြီးတော့အခုတောင်ကိုရီးယားနိုင်ငံကိုရောက်ရှိနေပါပြီ။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုနားဆင်ကြရဖို့ရှိပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။တရုတ်နိုင်ငံမှာလူမျိုးစုတွေအပေါ်ခွဲခြားဆက်ဆံမှုဘယ်လိုရှိသလဲဆိုတဲ့တင်ပြချက်တစ်ခုမှာတော့
The committee has been alarmed by numerous reports of detention of large numbers of ethnic Uyghurs and other Muslims.
တရင်ပြီးမှာတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ။တခါနေဆွမ်းအားတစ်ခုတည်းကိုအသုံးပြုမဲ့ဆက်နဲ့6တွေ့တဲ့တဲကန္တရာလေတူတွေကနေရေထုတ်နိုင်မဲ့နီလန်းတွေကိုသိပ်ပံပညာရှင်တွေတီထွင်နေတဲ့အကြောင်းနဲ့ကိုခန္ဓာကိုလှပဖို့အတွက်လူအတော်များများကလေ့ကျင့်ခန်းလုပ်ဖို့ကြိုးစားနေကြချိန်မှာလေ့ကျင့်ခန်းလုပ်သူတွေကိုစိတ်တက်ကြမသောအောင်ခင်မီနီးပညာသစ်တွေထည့်သွင်းအသုံးပြုထားတဲ့မှန်တွေထွက်ပေါ်လာပြီဆိုတဲ့အကြောင်းစာအုပ်တွေကိုတင်ပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ပြောပြပေးပါဦးခင်ဗျာ
။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ် Brett Kavanaugh ချမ်းသစ်စာကျင်းဆိုလိုက်ပါပြီ။မနေ့စနေနေ့ညနေပိုင်းကအထက်လွှတ်တော်မှမဲခွဲအတည်ပြုပေးပြီးတဲ့နောက်ပြည့်ထက်မှာပဲချမ်းသစ်စာကျင်းဆိုခန့်အပ်လိုက်တာပါ။သူကိုခန့်အပ်ရေးအတည်ပြုဖို့ကိစ္စမှာလိမ်ပိုင်းဆိုင်ရာမတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေသူရဲ့ပြောပုံပြုမှုပုံနဲ့ဇယိုက်လက္ခဏာအပေါ်ဝေဖန်ထိုးနှက်တာတွေကြောင့်သတင်းပတ်အတော်ကြာအခြေတင်ချစ်ခဲ့ပြီးတဲ့နောက်မှာမှအခုလိုမဲခွဲဆုံးဖြတ်နိုင်တာပါအထက်လွှတ်တော်ကထောက်ခံမဲ50ကန့်ကွက်မဲ48မဲနဲ့အတည်ပြုပေးလိုက်တာဖြစ်ပြီး Republican အမတ်50တယောက်ထဲမှာ Alaska ပြည်နယ်အထက်လွှတ်တော်အမတ် Lisa Murkowski ကထောက်ခံမဲ့ဒါမှမဟုတ်ကန့်ကွက်မဲ့မပေးဘဲတက်ရောက်တယ်လို့ပဲမှတ်တမ်းတင်ပြီးမွန်တန်းနာပြည်နယ်အမတ်ကလည်းတမိဖြစ်သူမင်္ဂလာပွဲရှိတာကြောင့်မဲပေးပွဲကိုမတက်ရောက်နိုင်ပါဘူး။ဒါပေမဲ့ဒီမိုကရက်ဘက်ကတဦးတည်းသောထောက်ခံမဲပေးသူဂျိုးမန်ချင်းရဲ့မဲကြောင့်စုစုပေါင်းထောက်ခံမဲ50ရရှိသွားတာပါ။ဒီမိုကရက်အမတ်တီထဲကဂျိုးမန်ချင်းကလွဲလို့ကျန်တဲ့အမတ်48ဦးလုံးကကန့်ကွက်မဲပေးပါတယ်။Mr. Kavanaugh ကိုခန့်ဖို့ကိစ္စကန့်ကွက်ကြတဲ့ဆန္ဒပြသူတွေကအထက်လွှတ်တော်အမတ်တွေကိုထိတ်တဲရင်ဆိုင်ပြောဆိုတာတွေရှိပြီးဆန္ဒပြသူယာနဲ့ချီပြီးအဖမ်းခံရပါတယ်။ Mr. Kavanaugh ကိုတရားရုံးချုပ်တရားသူကြီးအဖြစ်အမြန်ဆုံးကြမ်းကြင်ခန့်အပ်မယ်လို့သမ္မတ Donald Trump က Twitter မှာကြေခဲ့ပြီးတိတ်ကိုစိတ်လုံရှားစရာပဲလို့လည်းပြောဆိုခဲ့ပါတယ်။တရားရုံးချုပ်တရားသူကြီးတွေဟာအနာယူတဲ့အထိဒါမှမဟုတ်လဲကွယ်လွန်ခြင်းအထိတသက်တာလုပ်ပိုင်ခွင့်ရရှိသွားတာကြောင့်အသက်53နှစ်အရွယ် Brett Kavanaugh ဟာဆယ်စုနှစ်ပေါင်းများစွာတရားရုံးချုပ်တရားသူကြီးအဖြစ်တာဝန်ထမ်းဆောင်နိုင်ခြင်းရှိနေပါတယ်။စုစုပေါင်းတရားသူကြီး9ဦးရှိတဲ့တရားရုံးချုပ်မှာအခုဆိုရင် Conservative အယူဝါဒပဲရှိနေတဲ့တရားသူကြီး9ဦးအထိရှိသွားပြီဖြစ်တာကြောင့်အများစုအရေးအတွက်ကိုရသွားပြီဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံရဲ့ဝန်ကြီး Mike Pompeo ဟာအခုတနင်္ဂနွေနေ့မှာတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကိုဆက်ရောက်ပါတယ်။တောင်ကိုရီးယားခီးစဉ်မတိုင်ခင်လေးမှာတော့မြောက်ကိုရီးယားနိုင်ငံကို၄ချိန်မြောက်ခီးစဉ်ဖြတ်သွားခဲ့ပြီးတော့အဲ့ဒီမှာတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအမ်နဲ့တွေ့ဆုံခဲ့ပါတယ်။ဒါလို့ဆုံတွေ့နိုင်တဲ့အခွင့်အလမ်းအတွက်တကယ့်ကိုကျေနပ်အားရခဲ့ပြီးတော့သူတို့နှစ်ဦးအတူနေလည်သာစားပြီးတော့စကားပြောဆိုခဲ့ကြတယ်။အင်တန်ကောင်းတဲ့ဆွေးနွေးပွဲဖြစ်ခဲ့ပါတယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအမ်ကပြောခဲ့ပါတယ်။ဥက္ကဋ္ဌကြီးကင်နဲ့ပျုံယန်းခီးစဉ်မှာတွေ့ဆုံခဲ့တဲ့စင်ကာပူထိပ်သီးဆွေးနွေးပွဲတုန်းကသဘောတူညီချက်တွေအကောင့်ထဲပေါ်နိုင်ဖို့ဆက်လုပ်မယ်။သူနဲ့နိုင်ငံကြီးဌာနအဖွဲ့တွေကိုခုလိုလက်ခံတွေ့ဆုံတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးတော့နိုင်ငံကြီးဝန်ကြီးပေါင်ပီယိုကလည်းသူ့ရဲ့ကိုယ်ပိုင် Twitter အကောင့်မှာရေးပါတယ်။မြောက်ကိုရီးယားနဲ့အစည်းအဝေးညီမချက်ဟာတစ်ဖက်နဲ့တစ်ဖက်လူချင်းနာတွေကိုအပြန်အလှန်နားလည်ဖို့ဖြစ်ပြီးတော့ဒီနှစ်စောပိုင်းသမ္မတ Donald Trump နဲ့မြောက်ကိုရီးယားကောင်ဆောင် Kim တို့နှစ်ဦးကြားစင်ကာပူထိပ်သီးဆွေးနွေးပွဲကကတိကဝတ်တွေကိုအကောင့်ထဲပေါ်ဖို့ဖြစ်တယ်လို့နိုင်ငံကြီးဝန်ကြီးပေါင်ပီယိုကပြောခဲ့ပါတယ်။ဒါ့အပြင်ကံမြောက်ကိုရီးယားကောင်ဆောင်နှစ်ဦးကြားဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအတွက်အချိန်သတ်မှတ်ဖို့လည်းဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လို့ဒီအတွက်အပြန်အလှန်သဘောတူညီချက်ရမရဆိုတာကတော့ရှင်းလင်းလင်းမသိရသေးပါဘူး။နိုင်ငံကြီးဝန်ကြီးပေါင်ပီယိုရဲ့ရှေ့အရှအခုခီးစဉ်အတွင်းမှာတော့စင်နေ့တုန်းကဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနောက်ဂျပန်နိုင်ငံကြီးဝန်ကြီး Taru Konuru နဲ့ တွေ့ဆုံခဲ့ပြီးတော့မြောက်ကိုရီးယားအရေးကိစ္စကိုဆွေးနွေးခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကိုနျူကလ ியர் မဲ့ဖြစ်အတွက်ဘာတွေလိုအပ်တယ်လဲ၊ဘလို့ရှစ်ဆက်လုပ်မလဲ၊ဘလို့မျိုးအပြည့်အဝလက်တွဲဆောင်ရမ်းကြမလဲဆိုတာဟာမဟာမိတ်နှစ်နိုင်ငံကြားအရေးကြီးတယ်ဆိုပြီးတော့နိုင်ငံကြီးဝန်ကြီးပေါမ်ပီယိုကပြောခဲ့ပါတယ်။နိုင်ငံကြီးဝန်ကြီးပေါမ်ပီယိုဟာအခုဒီတောင်ကိုရီးယားနိုင်ငံပြီးရင်တော့တရုတ်နိုင်ငံကိုခီးဆက်ဖို့ရှိပါတယ်။တရုတ်နိုင်ငံဟာစီးရဲအရရန်ဆမှုတွေ၊ကုန်သွယ်ကိစ္စတွေမှာခိုးယူမှုတွေ၊လူခွင့်ချိုးဖောက်မှုတွေနဲ့သမ္မတထရမ့်ကိုဆန့်ကျင်တဲ့ရွေးကောက်ပွဲဆွတ်ဖက်မှုတွေမှာပါဝင်ပတ်သက်တယ်ဆိုပြီးတော့ဒုတိယသမ္မတမိုက်ပန်ဆာတရက်ကသူ့ရဲ့မိကုံးထဲမှာဆွဆွဲပြောဆိုထားတာမို့လို့အခုဒီကန်နိုင်ငံကြီးဝန်ကြီးရဲ့တရုတ်ခီးစဉ်ဟာတင်းမာမှုတော့ရှိလာနိုင်ပါလေ
။အမေရိကန်မှာတင်းရှောင်နေခဲ့တဲ့ဆော်ဒီအာရေဗျသတင်းသမားတဦးကပြီးခဲ့တဲ့သတင်းပတ်အတွင်းသူ့ရဲ့လက်ထက်ရေးကိစ္စအတွေ့လိုအပ်တဲ့အထောက်အထားဆက်ရွက်ဆက်တမ်းရယူဖို့တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကဆော်ဒီကောင်ဆက်ဝင်ရုံးနယ်ကိုဝင်သွားခဲ့ပြီးတဲ့နောက်မှာအသက်ခံလိုက်ရပြီလို့တူရကီအစိုးရတာဝန်ရှိသူတွေကသုံးသပ်ပြောဆိုထားပါတယ်။ဆော်ဒီအစိုးရတာဝန်ရှိသူတွေကတော့အခြေအနေမရှိတဲ့ဆွဆွဲချက်တွေအဖြစ်ပြောဆိုထားပါတယ်။ဂျမဲခါရှော်ဂျီနဲ့ဆက်ဆက်ထားတဲ့အမျိုးသမီးကပြီးခဲ့တဲ့အင်ကာနေတုန်းကကောင်ဆက်ဝင်ရုံးအပြင်မှာစောင့်ဆိုင်းနေခဲ့တာဖြစ်ပြီးအဆောက်အုံအပြင်ဘက်ကိုဂျမဲခါရှော်ဂျီထွက်မလာတော့ဘူးလို့ပြောဆိုထားတာပါ။ဝါရှင်တန်ဖို့စ်သတင်းစာမှာရေးသားနေတဲ့ဆော်ဒီနိုင်ငံသားခါရှော်ဂျီကဆော်ဒီအာဏာပိုင်တို့ဘက်ကအတိုက်အခံပြောဆိုမှုတွေကိုစပီးဖြိုခွင်းလာခဲ့တဲ့ပြီးခဲ့တဲ့နှစ်မှာပြည်ပကိုတင်းရှောင်နေတာဖြစ်ပါတယ်။သတင်းသမားကဆော်ဒီအီရှိမင်းသားမူဟာမက်ဘင်ဆယ်မန်ကိုဝေဖန်ပြောဆိုခဲ့သူလည်းဖြစ်ပါတယ်။မစ္စတာခါရှော်ဂျီဟာအစ္စတန်ဘူးမြို့တော်ကဆော်ဒီကောင်ဆက်ဝင်ရုံးအတွင်တပ်ဖြတ်ခံလိုက်ရတယ်လို့တူရကီရဲတပ်ဖွဲ့ရဲ့ကနဦးဆန်းစစ်သုံးသပ်ထားချက်ကိုတူရကီအစိုးရတာဝန်ရှိသူတို့က Reuters သတင်းအေဂျင်စီကိုပြောပါတယ်။သူအသက်ခံလိုက်ရပြီလို့ဘလို့အချက်တွေကိုထောက်ပြီးယူဆတယ်လေဆိုတာကိုတော့မပြောပါဘူး။မနေ့စနေနေ့တုန်းကတော့ဆော်ဒီကောင်ဆက်ဝင်က Reuters ကိုဝင်ခွင့်ပေးခဲ့ပြီးပျောက်ဆုံးနေတဲ့သတင်းသမားမရှိဘူးဆိုတာကိုပြသခဲ့ပါတယ်။ကောင်ဆက်ဝင်ကပစ္စည်းတူလောင်ကန်းလုံခြုံရေးကန်းတွေအပါအဝင်6လွှာရှိတဲ့အဆောက်အုံတစ်ခုလုံးကိုပြသခဲ့တယ်လို့လည်း Reuters ကဖော်ပြပါတယ်။ဒါပေမဲ့လည်းကောင်ဆက်ဝင်ရုံးမှာတပ်ဆင်ထားတဲ့ကင်မရာတွေကရိုက်ကူးမှတ်တမ်းတင်မထားဘူးလို့ကောင်ဆက်ဝင်ပြောဆိုချက်ကိုလည်း Reuters ကဖော်ပြပါတယ်။ကောင်ဆက်ဝင်ရုံးကကင်မရာတွေဘာကြောင့်အလုံးမလုံးတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးရှင်။
ဘရာဇီးသမ္မတသစ်ယူကောက်ပွဲအတွက်ခုတနင်္ဂနွေနေ့မှာတော့ဘရာဇီးပြည်သူတွေမဲပေးနေကြပါပြီ။လက်တင်အမေရိကသမိုင်းမှာအကြီးဆုံးရှုပ်တော်ပုံကြီးတစ်ခုဖြစ်တဲ့ဘရာဇီးနိုင်ငံရဲ့နိုင်ငံရေးရှုပ်တော်ပုံကြီးပေါ်လာပြီးတဲ့နောက်အခုလိုမျိုးယူကောက်ပွဲပေါ်လာတာပါ။ယူကောက်ပွဲဆက်တနေ့အရဆိုရင်တော့ဂျာယီဘိုလိုဆိုနိုရိုဟာမထင်မှတ်ပဲထိတ်မှရောက်နေပါတယ်။ဂျာယီဘိုလိုဆိုနိုရိုဟာစစ်တပ်ပူကြီးဟောင်းလက်ရဇွန်ဝါလီတူဖြစ်ပြီးတော့အရင်စစ်အာဏာရှင်စနစ်ကိုလည်းအမွန့်တင်ပြောဆိုလေးရှိသူဖြစ်ပါတယ်။ဒါအပြင်မျိုးသမီးနဲ့လိင်တူဆုံမဲ့သူတွေကိုစော်ကားပြောဆိုတာတိုင်းပြည်တွင်းမှာရှိတဲ့လူမင်းနဲ့ခြားဌာနတိုင်းသားတွေကိုစော်ကားပြောဆိုတာတွေလုပ်ခဲ့သူပါ။ဒါကြောင့်လည်းသူ့ကိုအမေရိကန်ကသမ္မတထရမ့်နဲ့တင်စားပြီးတော့အပူပိုင်းဒေတာထရမ့်ဆိုပြီးတော့နာမည်ဟွက်ပေးထားကြပါရတယ်။ဘရာဇီးနိုင်ငံတွင်ရဲတပ်ဖွဲ့ရဲ့အာဏာကျဲကြောင့်ဖြစ်နေတဲ့ရာဇဝတ်မှုတွေကိုကင်တွယ်နှိမ်နှင်းသွားမယ်လို့လည်းသူကယူကောက်ပွဲဂတိကူဝတ်မှာပြောဆိုထားပါရတယ်။သူနဲ့တူစစ်တမ်းအရကတ်လိုက်နေတဲ့ရှင်ပြိုင်ဘက်ကတော့ဆာပေါ်လိုမြို့တော်ဝန်ဟောင်းဖြစ်တဲ့ဖာနန်ဒိုဟီဒက်ဖြစ်ပါရတယ်။သူကတော့လူ့သမားပါတီကိုထူထောင်ခဲ့တဲ့အချင်းချခံရတဲ့သမ္မတဟောင်းလူးဝစ်အင်နာစီယိုလူလာဒီဆာဗာနီယာမှာဝင်ရောက်ရှင်းပြနေတာပါသူဟာဆာဗာနဲ့ပါတီတွင်းရှင်ပြိုင်ပွဲဖြစ်ပေမဲ့လို့သမ္မတဟောင်းဆယ်ဗာဟာရွေးကောက်ပွဲဝင်ခွင့်ပိတ်ခံခဲ့ရပြီးတဲ့နောက်ပါတီကိုစားသူ့နေရာမှာစားထိုးဝင်ရောက်ရှင်ပြိုင်ပြစ်သွားတာပါသမ္မတဟောင်းဒယ်ဆာဗာဟာအဂတိလိုက်စားမှုနဲ့ထောင်ဒဏ်12နှစ်ကြာခံရပါတယ်။ဒီရွေးကောက်ပွဲဟာသူကြုံမှုသမျှမှာတော့အထူးဆန်းဆုံးရွေးကောက်ပွဲပါပဲလို့ John Hopkins တက္ကသိုလ်ရဲ့လက်တင်အမေရိကလိလာရေးဌာနဒါရိုက်တာက EB သတင်းဌာနကိုပြောပါရတယ်။အားအနည်းဆုံးကိုယ်စီလောင်းနှစ်ဦးအကြားမှာရှင်ပြိုင်မှုပုံစံဖြစ်နေတယ်လို့ဆိုရတယ်။ကိုယ်စီလောင်းတဦးဟာသမတ်မင်းအများစုမရဘူးဆိုရင်တော့ October 28နေ့ကြာလို့ရှိရင်နောက်တစ်ကြော့ရွေးကောက်ပွဲလွှဲရအောင်မှာဖြစ်ပါတယ်ခင်ဗျာ။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေချုံးလွှင့်ပေးနေပါတယ်ရှင
်။ဒီရေမြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အိန္ဒိယမှာခိုးလုံနေကြတဲ့ရိုဟင်ဂျာ9ဦးကိုမြန်မာနိုင်ငံဘက်ပြန်ပြီးတော့လွှဲပြောင်းပေးလိုက်ပြီးတဲ့နောက်မှာတော့ကျန်ရှိနေတဲ့သူတွေလည်းဌာနေပြန်ပို့ခံရမယ့်အရေးအပေါ်စိုးရိမ်နေကြပါတယ်။အိန္ဒိယမှာလက်ရှိနေထိုင်နေတဲ့ရိုဟင်ဂျာ2ဦးဖြစ်တဲ့ဆာဟီဒူလာကတော့မိုးရံမြေမှာလွတ်လပ်စွာသွားလာခွင့်မရှိဘူး။ Tora Lara Sara Taustaga Satamien Katna Kanyade Tibiatanago Nangadaga Sim a Pishin and the Miado Mabian Lulu Piosu Kebare. Bigger at the Nimbadonga Indian and Dego Diamo when we are Mune Natal Senecone Grega Pansi Tainting Tare Ruinja Kuna Ugo India Begat Nyama Anabanditan Lepian Bigabare Ruinja Sude Tongongo let them a cane. Yama Suya Begaro, India Begat, Lepian Bigget, Durego, let them Kangevale, Tabi met Belobong San, let them Kanget, Lesuraro, Matiabao, India ma colonizade, doka de Tangue Joga, Doka de Yasaya, Kula, Damaga, Mahaminji Yunga, Topi Tare, a dear Mapu, Katu Yashi, Tadu River, Tabi mele India Begaro, Kula, Damagaye, a dear Mapu, Katugo, Lemakam, Ulubiosu, Tadalo, Rohinja Rigo, Tani Pianpure, Kisaga, And the Joyan Hanged Tidago, Doka de Yamabuya, Sure Mugo, Chopoya Yaute, Sure, Kula Tamkaye, Jetti, Jekule, Pecha Tabare. Dabian Wijijon Rinja Modi, Suya Pekale, Rohingya Muslim Alungu, Tani Piampulu, Lupio Sutaraja, India Ma Kolong Nija Durija, Suya Nijara Pipare, India Ma Juka Puerigale Nilavi Mo, Luja Nyazi may be happy, Drogo Pima Talame, Bo Rohingya Ri Suya Nijara Pipare.
ဟီဒီနိုင်ငံရဲ့နောက်ပြောင်ပိုင်းဒေသမှာပြင်း95%ကိုရှိတဲ့ငလျင်လှုပ်တာကြောင့်မလို့လူဆက်တအူထက်မနည်းသေဆုံးပြီးတော့130ကျော်တန်ရခဲ့ပါတယ်။ဟီဒီနိုင်ငံရဲ့ North West ဒေတာကမြို့တွေဟာစိုးစုံငလျင်တန်ခံရတဲ့မြို့တွေဖြစ်တယ်လို့ဟီဒီရပ်ဖက်ကာကွယ်ရေးဌာနကပြောပါတယ်။ငလျင်ဟာဆိုလို့ရှိရင်ဟီဒီနိုင်ငံရဲ့မြောက်ပိုင်းကန်ယူတန်ပေါ်ဒီပတ်စ်ကနေပြီးတော့ကီလိုမီတာ19အဝေးမှာဘူးပြုတ်ပြီးတော့လှုပ်ခတ်တာဖြစ်တယ်လို့အမေရိကန်ငလျင်တိုင်းတာရေးဌာနကပြောပါတယ်။လူလူအနေနဲ့စစ်အေးထားကြဖို့သမရကတိုက်တွန်းနေပြီးတော့ငလျင်ထိတဲ့နေရာတွေမှာအကူအညီပေး ေဆုံးပြီးတော့လူသက်တမ်းနီးပါးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းအင်အားဖြင့်ငရင်နဲ့ဆူနာမီလှိုင်းတိုင်းကြောင့်လူပေါင်း1963ဦးသေဆုံးခဲ့ရပြီး2500ပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ပါတယ်။အဆိုအရဆုံးထိခိုက်ခံစားခဲ့ရတဲ့ပါလူမျိုးမှာတော့အင်ဒိုနီးရှားခရီးယံဘာသာဝင်တွေကြုံတွေ့နေရတဲ့ဒုက္ခတွေကနေစိတ်သက်သာရာရစေဖို့ဖျားချောင်းမှာဝတ်ပြုဆူတောင်းကြပါတယ်။ကမ္ဘာပေါ်မှာမွတ်စလင်ဥယျာဉ်အများဆုံးအင်ဒိုနီးရှားနိုင်ငံတော်မှာခရီးယံအတိုင်းဝိုင်းတွေလည်းရှိနေတာပါ။လူပေါင်း 9,000 နီးပါးပျောက်ဆုံးနေစေဖြစ်တဲ့အကြောင်းလဲဘေးဒုက္ခစီမံခန့်ခွဲမှုဆိုင်ရာဌာနရဲ့ပြောခွင့်ရကပြောပါတယ်။ပျောက်ဆုံးသူတွေရှာဖွေရေးကိုတော့အောက်တိုဘာလ17ရက်နေ့ကြာသပတေးနေ့နောက်ဆုံးရက်သတ်မှတ်ထားတဲ့အကြောင်းလည်းသူကပြောပါတယ်လူပေါင်း 9,000 ကိုတော့ဘေးလွတ်ရာရွှေ့ပြောင်းပေးထားရပါတယ်တဘာဝဘေးဒဏ်တင်ခဲ့တဲ့အင်ဒိုနီးရှားပြည်သူ 39,100 အတွက်ကယ်ဆယ်ရေးအကူအညီတွေပေးဖို့နိုင်ငံတကာအတိုင်းအဝိုင်းထံကနေဒေါ်လာ50ဒသမ5သန်းရဖို့လဲကုလသမဂ္ဂကစ조사နေပါတယ်ရှင်
တောင်ဆူဒန်နိုင်ငံက Blue House ဆိုပြီးတော့အမည်ဆုံးနဲ့ကြော်ကြားတဲ့ထောင်မှာအကျဉ်းသားတွေထောင်ကိုစီးပြီးတော့အကျဉ်းဝင်တိုင်းအချို့ကိုဒဇယ်ကန်လုဖမ်းထားပါတယ်အကျဉ်းသား200လောက်ဟာအကျဉ်းဆောင်တွင်လက်နက်တွေတင်းထားတဲ့အဆောက်အုံကိုတနည်းနည်းမနဲ့ဆော်ပိုင်းဝစ်စီထားပြီးတော့ထောင်ဝင်တဲ့နှုတ်ဦးကိုဖမ်းထားတယ်လို့အဲဒီကအကျဉ်းသားတွေကပြောပြီးတော့အစိုးရအနေနဲ့အကျဉ်းသားတွေပေါ်မှာဥပဒေလုံထုံးလုံနည်းနဲ့အမည်ဆောင်ပေးဖို့ဆိုပြီးတော့သူတို့ကတောင်းဆိုနေပါတယ်သူတို့ဟာတိုက်ခိုက်လူစိတ်မရှိဘဲနဲ့သူတို့ရဲ့လူလားချက်ကိုအများကိုသိစေချင်တာပဲဖြစ်တယ်လို့အကျဉ်းသားတွေကပြောပါတယ်သူတို့ကိုဝိုင်းထားတဲ့တောင်ဆူဒန်တပ်နဲ့ဒီအမျိုးသားလူမျိုးရေးတပ်တွေကိုပြန်လည်တိုက်ခိုက်လို့စိတ်မရှိပါဘူးလို့ဆိုပါတယ်။ထောင်ထဲအထည်ရုံဖြစ်ချိန်မှာအကျဉ်းသားတူသူ့ရဲ့လက်ဝဲဘက်ဒူကောင်အောင်ပြစ်ခတ်ခံရတာရှိပေမဲ့အခုချိန်ထိဘယ်သူမှအသေးပြောက်မရှိဘူးလို့သိရပါတယ်။အခြေအနေအားလုံးလုံလုံချုံချုံပဲဒါပေမဲ့ဘာတွေဆက်ဖြစ်လာမလဲဆိုတာမသိဘူးလို့အကျဉ်းသားတူဖြစ်တဲ့ပီတာဘရယ်ကပြောပါတယ်။သူဟာဇူလိုင်လကုန်ပိုင်းတုန်းကဂျူဘာနိုင်ငံတကာလေဆိပ်မှာဖမ်းဆီးခံခဲ့ရတဲ့ပညာရှင်တူဖြစ်ပါတယ်။သူမှာအခြားဘာလဲနဲ့မှမရှိဘဲနဲ့အခြားလက်နက်မဲ့ရက်သားတွေနဲ့တူထောင်ထဲကဘန်ကာချင်းတစ်ခုမှပုံနေတယ်လို့ဘိုင်ယက်ကပြောပါတယ်ဒီပြဿနာကိုတောင်ဆူဒန်ဆွေးရအနေနဲ့ပြပြလဲလဲဖြစ်အောင်လို့လက်နက်ကင်ဆန္ဒပြသူတွေနေနဲ့ညှိနှိုင်းဆွေးနွေးနိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲသူကပြောပါတယ်သူတို့နဲ့တောင်ဆူဒန်ဆွေးရကြမှာဆက်သွယ်မရှိဘူးလို့လဲကျင်းသားတွေကပြောပါတယ် ထောင်ရဲ့ခေါင်းမိုးပေါ်မှာလက်နက်ကင်ထားတဲ့ကျင်းသား100လောက်ရှိပြီးတော့မြေပြင်ပေါ်မှာ90နောက် Blue House ထောင်တွင်းမှာ90ရှိတယ်လို့ VOA ဆောက်ဆူဒန်ဌာနကမျက်မြင်တူကပြောပါတယ်အကျဉ်းသားတူကတော့သူဟာ2019ခုနှစ်မှာကလေးကထောင်ထဲမှာကျင်းချခံရတာဖြစ်ပြီးတော့နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးဖို့ဆိုပြီးတော့တောင်းဆိုတယ်ဆိုပြီးတော့ VOA ကိုဖုန်းကတဆင့်ပြောပါတယ်သူတို့ဟာလာပေါင်းများစွာကျင်းထောင်ထဲမှာတရားရုံးတင်ခံရတာလည်းမရှိရှင်းနေရှိရတွေ့တွေ့မရပဲပိတ်ဆောင်ခံရတယ်လို့လည်းဆိုပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုသားညွန့်ဦးတို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Radio ကသာမကဘဲ VOA ရဲ့ Internet စာမျက်နှာ burmese.voanews.com ကနေကျွန်တော်ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်နားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ပြသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံရှင်ဂျန်အနောက်ပိုင်းဒေသမှာဝီဂါတွေနဲ့အခြားမွတ်စလင်လူနည်းစုစုစုပေါင်းလူတသိန်းကျော်ကိုနိုင်ငံရေးပညာပေးစခန်းဆိုတဲ့နေရာတွေမှာထိန်းသိမ်းထားတယ်လို့ကုလသမဂ္ဂစောင့်ကြည့်လေ့လာရေးအဖွဲ့တွေကတရုတ်နိုင်ငံကိုဆွဆွဲပြောဆိုလိုက်ပါတယ်တရုတ်နဲ့အခြားနိုင်ငံတွေမှာဆစ်ဆေးတွေ့ရှိရတာတွေကိုဂျနီဗာမှာအောက်ဂုလ6ရက်ကနေ30ရက်နေ့ထိပြုလုပ်ကျင်းပနေတဲ့အဲ့ဒီနောက်ဆုံးညီလာခံမှာလူမျိုးရေးခွဲခြားမှုတိုက်ဖျက်ရေးကုလသမဂ္ဂကော်မတီ UNCERD ကနေထုတ်ပြန်ခဲ့တာပါ VOA သတင်းတော့ Lisa Schlein ဂျနီဗာမြို့ကပေးပို့တဲ့သတင်းတော်ကိုဦးကျော်စံသာပြောပြမှာဖြစ်ပါတယ်
တရုတ်ပြည်မှာနှင်းပတ်နှိစက်မှုမတော်မတရားပြုလုပ်မှုတွေကြဲကြဲပြန့်ပြန့်ရှိနေတဲ့ဆိုရက်ခိုင်လုံတဲ့သတင်းတွေအများအပြားလက်ခံရရှိကြတယ်လို့လူမျိုးခွဲခြားမှုတပ်ဖြည့်ရေးကုလသမဂ္ဂကော်မတီဝင်ပြန်မလိုက်တဲ့ကြွညင်သူ18ယောက်တူကဆိုကြပါတယ်ဒီလိုရရဆက်ဆက်ပြုလုပ်တာကိုခံရသူတွေထဲမှာနိုင်ငံရေးအကျဉ်းသားတွေလူခွင့်ရေးကာကွယ်သူတွေနဲ့အတူတိဘက်လူမျိုးဟွိကလူမျိုးနဲ့တခြားတိုင်းရင်းသားလူနည်းစုတွေလည်းပါဝင်တယ်လို့Committee appointment Nicholas Murugenga ဆိုပါတယ
် The committee has been alarmed by numerous reports of the tension of large numbers of ethnic Uyghurs and other Muslim minorities
ဝီဂါနဲ့အခြားမွတ်စလင်အများအပြားကိုဆွဲချက်တင်တရားစီရင်ခြင်းမရှိဘဲအကြမ်းဖက်မှုဘာသာရေးအစွန်းရောက်မှုတွေကိုနှိမ်နင်းတာဆိုတဲ့အကြောင်းပြချက်နဲ့အဆက်အသွယ်ဖြတ်တောက်ပြီးကာလကြာရှည်ထိမ့်သိမ်းထားတဲ့သတင်းတွေအများအပြားကြားတဲ့အတွက်အထိတ်အလန့်ဖြစ်ရပါတယ်
နိုင်ငံရေးပြန်လည်ပညာပေးစခန်းတွေမှာကလားရှိကြထိန်းသိမ်းထားတယ်။အန်ဒီယံမဖြစ်နိုင်တဲ့မွတ်စလင်နဲ့လူမျိုးစုယဉ်ကျေးမှုတွေအရနေ့စဉ်နှုတ်ဆက်တာလောက်နဲ့ဒီလူတွေကိုထိန်းသိမ်းပြောင်းထားတယ်လို့လည်းဆိုပါရယ်။ဒီလျှို့ဝှက်စခန်းတွေထဲမှာထိန်းသိမ်းခံရသူအရေအတွက်ဟာစံဝန်ထမ်းကနေတစ်သန်းအထိရှိနိုင်တယ်လို့လည်းဆိုပါရယ်။ဒါအပြင်ဖွေးကလူမျိုးစုတွေကိုတမင်ရွေးပြီးအစင်မပြတ်ထောက်လန်းစောင့်ကြည့်နေကြတယ်လည်းစိုးရင်ွယ်ဖြစ်တယ်လို့ဆိုပါရယ်။တရုတ်အစိုးရကတော့ဒီဆွဆွဲချက်တွေဟာအခြေမြင့်မရှိဘူးဆိုပြီးငြင်းဆန်ပါတယ်။ဘာသာရေးအစွန်းရောက်တချို့သူတို့အခေါ်ပြန်လည်ပညာပေးရေးအတွက်ထိန်းသိမ်းထားတာရှိပေမဲ့ဖွေးကားတွေဟာအခွင့်အရေးအပြည့်အဝရရှိနေကြတယ်လို့ဆိုနေပါတယ်ခင်ဗျာ
။ဦးကျော်စံသာပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့ကျမ်းမာရေးဆိုင်ရာသတင်းတော်တစ်ပုဒ်ကိုတင်ပြခြင်းပါတယ်။ဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့မှာနေထွက်လာပြီးဆိုတာနဲ့ဒီဒနုမြစ်ပေါ်ကနေပြီးတော့ Liberty လွတ်လပ်ခြင်းတရားကြီးပေါ်မှာယောဂလေ့ကျင့်ခန်းလုပ်ဖို့အတွက်ကိုစီဖြာငယ်လေးတွေနဲ့ရောက်ရှိလာကြသူတွေရာနဲ့ချီရှိနေပါတယ်။ဒီနေရာဟာဂီတဖျော်ပြပွဲတွေစူဝေးကခုံကြသူတွေအပျော်တမ်းအပန်းဖြေဖို့လာရောက်ကြသူတွေနဲ့စီကားလေ့ရှိတဲ့နေရာထူးခြားတဲ့နေရာတစ်ခုဖြစ်လာနေတာပါ။ဒီအကြောင်းကိုတော့ VOA သတင်းတောက်မာရီယာမာပေးပို့ထားတဲ့သတင်းလွှာကိုမတ်ကင်ဖြူတွေကပြောပြမှာဖြစ်ပါတယ်။
ဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့က19ရာစု Liberty တရားကြီးဟာမြို့ကန်တွေအတွက်တော့လူရည်ရဲ့အရာတော်ကိုခံစားရင်ကိုတယောက်ချဲပဲဖြစ်ဖြစ်မိတ်ဆွေတငယ်ချင်းတွေနဲ့ပဲဖြစ်ဖြစ်အပန်းပြေလာလို့ကောင်းတဲ့မြို့ပြဆူရက်တစ်ခုဖြစ်လာနေတာပါတချို့ကလည်းဒီတရားကြီးဟာဆူရက်တစ်ခုဆိုတာထက်ပိုပါတယ်လို့ပြောကြပါတယ
်
လွတ်လပ်ခြင်း Liberty ဆိုတဲ့တရားကြီးပေါ်ရောက်တာနဲ့ထူခြားတဲ့ခံစားချက်တွေသူ့အလိုလိုဖြစ်စေပါတယ်တရားကြီးရဲ့မြစ်ကြီးရဲ့မိုးကောင်းကင်ကြီးရဲ့ဒါတွေကနေခံစားရတဲ့လွတ်လပ်ခြင်းလွတ်မြောက်ခြင်းခံစားချက်တွေပါအရန်ကိုကြည်နူရပါတယ်ခလန်းလန်းမှာတော့အပန်းဖြေသူတွေနဲ့လေ့ကျင့်ခန်းလုပ်သူတွေရှိပါတယ်ဒီနေရာဟာသူ့ရဲ့တဏန်းသားတွေကိုပတ်ဝန်းကျင်နဲ့ဆက်ဆက်နိုင်စွမ်းအားတွေကောင်းကောင်းပေးနိုင်တယ်လို့ယောဂလေ့ကျင့်ခန်းနီးပြဆရာမစီတာဂျင်မတာကပြောပါတယ်
ကုလန်လာဂျာဆွဲတော်မလဲဆွေဆွေဒီနမီက
ဒီနေရာမှာတိတ်ကိုထူးခြားတဲ့ဆက်နွယ်မှုတွေနဲ့စွမ်းအားတွေရှိပါတယ်ဘူဒါပက်စ်မြို့ရဲ့ပတ်ဝန်းကျင်နဲ့ဒနုမြင့်ကြီးစီးစင်းနေရာတွေကိုဆက်ဆက်ခံစားလို့ရတာပါတနုမြစ်ဟာဥရောပမှာဒုတိယအရှိဆုံးမြစ်ဖြစ်ပြီးတော့ဂျာမနီနိုင်ငံကနေပင်လယ်နက်ထဲအထိနိုင်ငံပေါင်း10နိုင်ငံကိုဖြည့်အပ်ပြီးစစ်ဆင်နေတာဖြစ်ပါတယ်။ ဘယ်သူမှစူလာရောက်ခန်းစားနိုင်တဲ့နေရာဖြစ်တယ်လို့ဒီနေရာကိုမြို့ပြဆူရတခုဖြစ်လာအောင်ကြိုးပမ်းခဲ့သူတူဖြစ်တဲ့ဘန်ချင်းဖီတာကပြောပါတယ
် We thought let's make a public space where
ဝေကြီးကုန်ကြစရာမလိုပဲလူတိုင်းစုဝေးနိုင်တဲ့နေရာတခုဖြစ်အောင်လုပ်ကြမယ်ဆိုပြီးကျွန်တော်တို့စဉ်းစားခဲ့ပါတယ်ဒါကြောင့်ဈေးရောက်တာပစ္စည်းကြေညာတာတွေကိုဒီတရားပေါ်မှာလက်မခံပါဘူး
ဒီတရားကြီးဟာမတူကွဲပြားမှုတွေစုဝေးရာမြို့လယ်ကနေရာလေးတစ်ခုပါပဲလို့ငွေချင်းတွေနဲ့အတူတရားပေါ်မှာဝက်ဥချောင်းကင်စားနေတဲ့ Peter Toss ကပြောပါတယ
် It's about the people. Yeah, you see that there are so many, you know, people from Hungary.
Hungary ကလူတွေကဘာတော်ကခီးသွားတွေလူမျိုးစုံကိုဒီမှာတွေ့နေပါတယ်သူတို့အားလုံးကိုနီကိုဟန်နဲ့အပန်းဖြေကြတာပါအခုခုတောင်းရင်အေးအေးလူလူအနားယူရင်ပေါ့ဗျာဒါကြောင့်လဲဒီနေရာကတိတ်ကောင်းတဲ့နေရာတစ်ခုဖြစ်နေတာပါ
စီချလိုက်ကားလိုကောင်းတဲ့ဂီတတန်တွေနဲ့အတူဒီတရားကြီးဟာရင်းရွယ်ကားခုန်ကြခြင်းသူတွေအတွက်ဇက်ခုန်တစ်ခုလိုဖြစ်နေုံသာမကလွတ်လပ်ခြင်း liberty တရားရဲ့လို့သူတို့ခေါ်ကြတဲ့အတိုင်းလွတ်လပ်တဲ့ခံစားမှုတွေထူးခြားတဲ့အပြောင်းလဲတွေကိုခံစားရစေတဲ့အနေအထားတစ်ခုပဲဖြစ်ပါရဲ့ရှင
်။မတ်ကင်ဖြူရီပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့သိပ္ပံဆိုင်ရာသတင်းဆောင်မကိုတင်ပြပါမယ်။လေးစွမ်းအားတစ်ခုတည်းကိုပဲအသုံးပြုမဲ့ဆက်နဲ့ရောက်တွေ့တဲ့တဲကန္နာရလီလူတွေကနေရေထုတ်နိုင်မဲ့နီလန်းကိုသိပ္ပံပညာရှင်တွေတီထွင်ကြံစနေကြပါပြီ။ဒီအချက်ကြောင့်ကမ္ဘာပေါ်မှာရေရရှိရေအတွက်ပူပြီးပူပန်လာရတဲ့အခြေအနေကိုတက်တာရာရရှိသွားစေပါတယ်။ VOA သတင်းနောက် Steve Barafuna ရဲ့သတင်းမှာကိုတော့မတ်တင်ကြီးထက်ကပြောပြမှာပါ။
တဲကန္နာရတဲကအပူပြင်းဆုံးလီလူတွေမှာတောင်စူထိုင်းစာရှိနေပါတယ်။အဓိကအချက်ကဆက်နယ်ဘလူဖမ်းယူမလဲဆိုတာဖြစ်ပါတယ်လို့California Buckley တက္ကသိုလ်ဘွဲ့ချိုကျောင်းသား Eugene Kapustin ကပြောပါတယ
် The key component of this device is the
ဒီစိတ်အဓိကအစိတ်ပိုင်းကတော့တတ္ထု molecule အစုအဝေးလို့ခေါ်တဲ့အမှုန်တွေပ
ါဒီအမှုန်တွေရဲ့ထူးခြားမှုကတော့သူ့ရဲ့ molecule တိစောက်ပုံဖြစ်ပါတယ် California Buckley တက္ကသိုလ်ဘွဲ့ချိုကျောင်းသား Eugene Kapustin ကအခုလိုဆက်ပြောပါတယ်
This framework there is empty space where molecules
ဒီစုအဝေးထဲမှာအငွေ့ molecule ရှိတဲ့လွတ်လပ်နေတဲ့နေရာလေးမှာရင်ငွေ့လိုမျိုးကအထက်ကိုဝင်ပြီးနေနိုင်ပါတယ်။ rubber ရင်မျိုးတစ်ခုလိုမျိုးပုံဖော်ကြည့်နိုင်ပါတယ
်။တဲကန္တရဒေဒူတဲကရင်ငွေ့ကိုစုပ်ယူဖို့အဲ့ဒီတက်တာလေးတစ်လုံးကိုတညာလုံးအပြင်မှာထုတ်ထားပြီးတဲ့နောက်မှန်လုံးတက်တာလေးကိုထည့်ပြီးနေရောင်ထဲမှာထားလိုက်ပါတယ်။နေရောင်အပူချောင်းအမုံတွေတဲကန္တရရေးထွက်လာပြီးမှန်မှရင်းငွေ့တွေကတ်လာတယ်လို့ American Buckley တက္ကသိုလ်ဘွဲ့ချုပ်ကျောင်းသား Farhad Fati ကပြောပါတယ
် See the fog formation about after 30 minutes to an hour
အဲဒီကနေတနားလောက်ကြာမှရင်းငွေ့ဖွဲ့လာတာကိုတွေ့ရပါတယ်မှန်တယ်ရင်းတွေမှာရင်းငွေ့ဖွဲ့လာတာပါရင်းငွေ့လေးတွေကတဖြည်းဖြည်းကြီးလာပြီးရေစက်လေးတွေဖြစ်လာပြီးရင်းငွေ့ခံတဲ့စက်ကလေးရဲ့အခြေကိုရေတွေစီးလာပါတယ
်တောက်လို့ရတဲ့ရေတန့်ထွက်လာတာပါအမှုန်1ကီလိုဂရမ်မှာရေ185မီလီလီတာဖန်ကွက်အသေးတစ်ခွက်စာလောက်ထုတ်နိုင်ပါတယ်တစ်တာကြီးလေရေပိုထွက်လေပါပိုပြီးတော့တိုးတက်လာဖို့အတွက်အဖွဲ့ကတော့ကြိုးစားဆောင်ရွက်နေပါတယ်ရိုးရိုးရှင်းရှင်းထုတ်ထားတဲ့ပုံစံကတော့လျှက်စစ်မလို့ပဲအလုံးလုံးနိုင်ဖို့ဖြစ်တယ်ဆိုကယ်လီဖိုးနီးယားဘာကလေးတက္ကသိုလ်ကဓာတုဗေဒပါမောက်ခအိုမာယက်ခီးကပြောပါတယ
် So this is all run under ambient sunlight no electric being supplied
နေရောင်တစ်ခုတည်းနဲ့ပဲလှုပ်လှုပ်သွားတာပါဒီတစ်တာလေးကိုလျှက်စစ်ပို့လွတ်တာမရှိပါဘူးဆိုတော့နေရောင်ကလွဲလို့စွမ်းရည်မရှိတဲ့တဲကန်တရားမှာအလုပ်ဖြစ်နိုင်ပါတယ
် American ပြည်တော်စု Arizona ပြည်နယ်တဲကန်တရားတဲမှာစမ်းသပ်မှုတွေမှာတော့မြေကြီးထဲမှာမြုပ်ထားပြီးနေရောင်ပြတ်ထားတာကရက်လက်အကောင်းဆုံးဖြစ်တာကိုတွေ့ရပါတယ်နောက်ထပ်နှစ်နှစ်သုံးနှစ်အတွင်းမှာဒီဆက်တွေကိုစီးပွားဖြစ်ထုတ်ရောင်းလာနိုင်မယ်လို့လဲပါမောက်ခအိုမာယက်ခီကပြောပါတယ်ရှင
်မတ်တင်ကြီးတိုင်းပြောပြခဲ့တာပါ VOA American တန်ကတနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတခါတော့ကျန်းမာရေးဆိုင်ရာနီးပညာသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်အချိုးအစားကြပြီးလှပတဲ့ခန္ဓာကိုယ်ရဖို့လူအတော်များများလူလားကြပေမဲ့လေ့ကျင့်ခန်းလုပ်ဖို့အမြဲလိုစိတ်သက်တက်ကြွမှုရှိနေဖို့ကတော့သိပ်မလွယ်လှပါဘူးဒါပေမဲ့လည်းလေ့ကျင့်ခန်းလုပ်သူတွေကိုစိတ်သက်ကြမသွားအောင်ခင့်မီနီးပညာသစ်တွေတည်ထဲသွင်းအသုံးပြုထားတဲ့မှန်နေထွက်ပေါ်လာနေပါပြီဒီအကြောင်းတီနာထရင့်ပေးဖို့တဲ့သတင်းမှာကိုနန်းလောင်ကပြောပြမှာဖြစ်ပါတယ်
Instagram လူမှုကွန်ရက်ပေါ်မှာမြင်နေရတဲ့အားကစားရုံထဲကအချိုးအစစ်ကြလှပတဲ့ခန္ဓာကိုယ်မျိုးရအောင်ကြိုးပမ်းနေကြသူအလုံးအသွဲအချိန်အတိုင်းတာတစ်ခုသားလိုကောင်းလိုနိုင်ပါတယ်အခုတော့ကိုယ့်ရဲ့ခန္ဓာကိုယ်အကြောင်းအသေးစိတ်ပြောပြမယ် Naked လို့နာမည်ပေးထားတဲ့မှန်သမျိုးပေါ်လာပါပြီအဲ့ဒီမှန်ကိုပူတဲ့ထုတ်လုပ်တဲ့ Naked Lab က Ed Shetler ကအခုလိုရှင်းပြပါရယ
် Naked is a full length mirror
It has 3D depth sensors.
အစားအသောက်တွေတွက်ချက်စားတောက်ပြီးတော့ကိုယ်ကရလေ့ကျင့်ခန်းလုပ်ထားတဲ့ကိုယ့်ရဲ့ခန္ဓာကိုယ်ရဲ့ကရလာတွေကို 3D နည်းပညာနဲ့ဆင်ဆာသတ်ထားတဲ့မှန်ကန်နေဆန်ငါးစက္ကန့်အတွင်းသိနိုင်အောင်လုပ်ထားတာပါခန္ဓာကိုယ်အတွင်းကအစီပမာဏကဘလောက်ကြွက်သားကဘလောက်ရှိတယ်လဲဆိုတဲ့အချက်လက်တွေကိုကိုယ့်ရဲ့တယ်လီဖုန်းထဲလွှဲပြောင်းထည့်ပေးပါတယ်
They're developing muscle at the same rate that they're losing fat. Their weight plateaus.
ကာယလေ့ကျင့်ကလေ့ကျင့်သူတွေအစီချနေတဲ့အချိန်ထဲမှာပဲကြွက်သားတွေတက်လာပါတယ်ဒီလိုကိုလေ့ကျင့်တိုးလာတော့လေ့ကျင့်ကလုံနေလဲကိုလေ့ကျင့်ကြမသွားဘူးထူးကြမလာဘူးဆိုပြီးတော့ချက်ချင်းတွေးလိုက်ကြပါတယ်အမှန်တော့သူတို့ရဲ့ခန္ဓာကိုယ်အကျိုးစားကထိထိရောက်ရောက်ပြောင်းလဲနေတာပါ
အကစားလုပ်ဖို့စိတ်ခွန်အားရရလာအောင်မှန်တွေကိုအသုံးပြုတဲ့ကုမ္ပဏီကတော့ဒီတစ်ခုတည်းမဟုတ်ပါဘူး။ကိုယ်ကရာလေ့ကျင့်ခန်းလုပ်သူတွေနှောက်ထပ်အသုံးပြုတဲ့ပစ္စည်းတစ်ခုကတော့လေ့ကျင့်ခန်းရုံမှာသင်တန်းပေးနေတဲ့ကိုယ်ကရာလေ့ကျင့်ခန်းတွေကိုကိုယ်အိမ်ဧကန်ကနေတိုက်ရိုက်ကြည့်ပြီးတော့တပြိုင်တည်းလိုက်လုံနိုင်တဲ့မှန်ပါ။
A lot of the spend.
အကစားရုံဒီမှာလေ့ကျင့်နေကြတယ်လို့မျိုးအိမ်တွေကနေလည်းလိုက်လုံလို့ရနေပါပြီ။ အကစားရုံမှာတခြားလူတွေနဲ့ပေါင်းပြီးတော့အတူလက်ကျင့်ခန်းလုပ်တယ်လို့မျိုးတင်းနန်းသားတွေအနေနဲ့ကိုယ်အိမ်ကနေတပြိုင်တည်းလိုက်လုံနိုင်ပါတယ်ဒီလိုအိမ်ကနေအကစားလုပ်ကြတဲ့လူတွေရဲ့လှုပ်ရှားကြတဲ့ပုံတွေကိုကင်မရာတွေတပ်ထားတဲ့ LCD မှန်ချက်ကြီးတွေကနေတစ်ဆင့်တင်းနန်းဆရာတွေကချက်ချင်းတွေ့မြင်နိုင်ပါတယ်နောက်ပြီးအဲ့ဒီမှန်ကိုလည်းကိုယ့်ရဲ့နှလုံးခုန်လုံးကိုစောင့်ကြည့်မှတ ပါတယ
် They've tried different diets, they've tried different exercise programs. It hasn't worked.
ချို့လူတွေကကိုလေးချိန်ကြမယ်စားတော့မျိုးစုံနဲ့လဲစမ်းကြည့်ပြီးလေ့ကျင့်ခန်းပေါင်းစုံကိုလည်းလုပ်ကြည့်ပြီးဂုတိအလုံးမဖြစ်သေးတာမျိုးတွေ့ရပါတယ်နိကမှန်ကိုတွေ့တဲ့အခါကျတော့သူတို့ခန္ဓာကိုယ်ရဲ့ဘာတွေဖြစ်နေတယ်လဲဆိုတာပိုးပြီးတော့ရှင်းရှင်းလင်းလင်းသိလာကြပါတယ်
။အချို့အစ်စ်ကြလပ်ပါပြီးကျမ်းမာကြံခိုင်မှုကြိုးပမ်းသူတွေအနေနဲ့အားကစားရုံတွေမှာရိုက်ပြထားတဲ့ကြစ်လစ်လပ်ပါတဲ့ခန္ဓာကိုယ်ပိုင်ရှင်တွေရဲ့ဓာတ်ပုံဗီဒီယိုတွေကိုကြည့်ုံနဲ့စိတ်သက်တက်ကြွမလာရင်တော့ကို့အခြေအနေကိုကြည့်ပြီးတော့ကိုယ်တိုင်ထားလို့မှအရာမှဖြစ်ပါတယ်ရှင
်။နန်းလောင်ပြောပြသွားတာပါခင်ဗျာ။ VOA ကိုအကြံပေးစာတွေပေးပို့လို့ရတယ်ဆိုရင်တော့ VOA ရဲ့ email လေးစာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြမှာပ
ါအမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ဘရက်ကက်ဖနော့ကျန်သက်စာချိန်ဆလိုက်ပါပြီမနေ့စနေနေ့ညနေပိုင်းကအထက်လွှတ်တော်မှာမဲခွဲအတီးပြုတ်ပေးပြီးတဲ့နောက်တည့်အထက်မှာပဲကျန်သက်စာချိန်ဆခန့်အပ်လိုက်တာပါသူကိုခန့်အပ်ရေးအတီးပြုတ်ဖို့ကိစ္စမှာလိန်ပိုင်းဆိုင်ရာမတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေသူရဲ့ပြောဆိုပြုမှုပုံနဲ့ဇယိုက်လက္ခဏာအပေါ်ဝေဖန်ထုတ်နှက်တာတွေကြောင့်သတင်းပတ်အတော်ကြာအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်မှာအခုလိုမဲခွဲဆွန့်ဖြတ်နိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာအခုတနင်္ဂနွေနေ့မှာတောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကိုဆက်ရောက်နေပါပြီ။တောင်ကိုရီးယားခီးစဉ်မတိုင်မီလေးမှာတော့မြောက်ကိုရီးယားနိုင်ငံကို၄ချိန်မြောက်ခီးစဉ်ဖြစ်သွားခဲ့ပြီးအဲ့ဒီမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံနိုင်တဲ့အခွင့်အလမ်းအတွက်တကယ်ကိုကျေနပ်အားရပြီးသူတို့နှစ်ဦးနေ့လယ်စာအတူစားစကားပြောဆိုခဲ့ကြတဲ့အင်တန်ကောင်းမွန်တဲ့ဆွေးနွေးပွဲဖြစ်တယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကပြောဆိုထားပါတယ်။အမေရိကန်မှာတင်းရှောင်နေတဲ့ဆော်ဒီအာရေဗျာသတင်းသမားတဦးပြီးခဲ့တဲ့သတင်းပတ်အတွင်းသူ့ရဲ့လက်ထက်ရေးကိစ္စအတွက်အစ္စတန်ဘူးမြို့တော်ကဆော်ဒီကောင်ဆက်ဝေယုံကိုဝင်သွားခဲ့ပြီးတဲ့နောက်အသက်ခံလိုက်ရပြီလို့တူရကီအစိုးရတာဝန်ရှိသူတွေကသုံးသပ်ပြောဆိုပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Dot Zone ရဲ့ဖြစ်ပါတယ် View American တန်းညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ 6:00 ထိ line meter 20.1925တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာသောရရှင်နေအားလုံးဘေးပရာဝေးကွာပြီးကြိုရှင်နိုင်ကြပါစေ View ကိုနားဆင်တဲ့အတွက်ကျေးဇူးပါည9:00မှာပြန်ဆုံရအောင်လားဗျာ
Thank you.
This program has come to you from the Voice of America, Washington.
Thank you.